ရင်းညာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရဲစဲတန်းကျုံမှုတွေကိုကျွန်တော်စိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကတကယ်နဲ့ဆုံးဖြတ်အတည်ပြုလိုက်တဲ့ကိစ္စဟာအပေါ်ယံသဘောမျှတာဖြစ်ပေမဲ့မြန်မာနိုင်ငံပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတချို့တော့ရှိလာနိုင်တယ်လို့ဝါရှင်တန်ဒီစီမြို့တော်ဂျော့ဂျ်တောင်းတက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူဂုဏ်သုဆောင်ပမောက်ခဒေးဗစ်ဆိုင်းဘတ်ကပြောကြားလိုက်ပါတယ်။လွှတ်တော်အောက်လွှတ်တော်ကနေဒီဆုံးဖြတ်ချက်ကိုချမှတ်ပြီးနိုင်ရီပိုင်းအတွင်းမှာပဲအမေရိကန်စတိုင်ဘတ်ကိုဦးကျော်ဇန်သာကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါလေ
It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy, I assume.
အခုနေ့ဒီချုပ်ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနေပါလေ Humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်။ဘာကြောင့်လဲဆိုတော့သူတို့ကယင်းနှီးမြှုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံရမှာမို့ဖြစ်ပါတယ်။ဒါကြောင့်ဒီဆုံးသက်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ်
။ဒါပေမဲ့ဒီနေရာမှာ humanitarian assistance စာနာမှုအကူအညီပေးမယ်ကိစ္စကိုလည်းထိခိုက်စေတယ်ပြောတော့ဒီစာနာမှုအကူအညီဆိုတာဟာဒုက္ခသည်တွေအားလုံးအတွက်လည်းပါဝင်တဲ့အကူအညီမျိုးဖြစ်ပါတယ်။ဆိုတော့ဒါတွေကိုလည်းထိခိုက်စေမယ်ဆိုတော့ဒီလိုထိခိုက်မှုမျိုးဟာကျူးစွတင်ပါလားကောင်းတဲ့ထိခိုက်မှုမျိုးလို့ဆရာကြီးထင်ပါလားခင်ဗျာ
Yes well I mean I think humanitarian assistance is needed in many many places of course and so the right kind is very important
ဟုတ်ပါတယ်စာနာမှုအထောက်အပံ့တွေဟာနေရာအနှံ့မှာလိုအပ်နေပါတယ်မှန်တယ်နဲ့အထောက်အပံ့တွေဖြစ်ဖို့အရေးကြီးပါတယ်ရက်ရှိကြီးတွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေကဆင်းရဲနှောင့်မှသူတွေကိုလည်းကူညီရပါမယ်စစ်ကြောင်အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွတ်ပြစ်ထွက်ပြေးနေရသူတွေကိုအကူအညီပေးရပါမယ်။ဒီအကူအညီတွေအားလုံးကိုဆက်ပေးသင့်ပါတယ်
။နောက်တစ်ခုကအခုပြည်နာမှာအဓိကပြင်မှတ်ထားပြီးတော့အဓိကတာဝန်ရှိရလို့ပြောဆိုခံရတာကမြန်မာစစ်တပ်ဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူသတ်တဲ့ကိစ္စမဟုတ်တော့စာနာမှုအကူအညီပေးရေးလူခွင့်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်စဉ်းစားပြမှုတွေလုပ်ဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။ဆိုအခုကိစ္စပေါ်ပေါက်လာတဲ့အခုလိုအလွတ်တော်ကဆုံဖြတ်ချက်ကိုအတည်ပြုလိုက်ကြပြီဆိုတော့ဒီလိုမြန်မာစစ်တပ်နဲ့အမေရိကန်နဲ့စစ်တပ်ချင်းဆက်ဆံရေးအလားအလာရောဘယ်လိုဖြစ်သွားနိုင်မလဲထင်ပါလဲခင
်ဗျာ I think the Congress has been much against military training even of a humanitarian kind
ကွန်ဂရက်စ်တော်ဟာစီရေးလေ့ကျင့်သင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်စေဦးတော့ဆန့်ကျင်ပါလိမ့်မယ်လူတည်နေနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီတင်ဒန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လုံးတင်နေလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအချိန်ဒီမျိုးမှာဒီကိစ္စကကွန်ဂရက်စ်လွှတ်တော်မှာတိုးပေါက်ဖို့တိုက်ခိုက်ခဲ့ရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများအပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိုက်ခွန်အားဆက်လိမ့်မယ်မဟုတ်ပါဘူး
။ဒီဒီတထန်ချက်ကိုအလွှတ်တော်ကဆုံးဖြတ်အတည်ပြုကြဖြစ်ပါရဲ့မဲခွဲပြီးတော့So ဒီဆုံးဖြတ်ချက်ပုံမခိုင်မာထိရောက်မှုရှိရဖို့အတွက်ဆင်းမိတ်လို့ခေါ်တဲ့အထက်သတ္တဝါကိုဖြတ်သန်းဖို့လိုအပ်ပါသေးလားခင်ဗျာအဲ့လိုဖြတ်သန်းလာတဲ့အခါမှာရောအခုလိုပဲတခင်းနဲ့ထောက်ခံအပြင်းမှုရလိမ့်မယ်ဆုံးဖြတ်အတည်ပြုရလိမ့်မယ်လို့ဟောမျှော်လင့်နိုင်ပါလားခင်ဗျာ
It is a sense of the House of Representatives is a resolution which is not a law a resolution is
တဟာအလို့တော်ရဲ့သဘောထားချင်းချက် resolution တာဆန်းချက်ဖြစ်ပါလေဒါစိတ်လို့ရှာခံစားမှုပါဥပဒေ law မဟုတ်ပါဘူးအဲ့ဒီထက်မှာတန်ခက်ရေးယူမှုကိုဓာတ်ရိုက်ဖော်ထုတ်ပြဋ္ဌာန်းထားတာမရှိရင်ဘာမှဓာတ်ရဲ့အကျိုးသက်ရောက်မှုမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားတို့တို့လည်းအထက်လွှတ်တော်ကိုတော့သွားပါလေဦးမယ်အဲ့ဒီမှာ Mitch McConnell ကဒေါ်ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာခဲ့သူပါသူ့ဘက်ကဆက်လက်ကာကွယ်ပေးဦးမလားဆိုတာကတော့ကျွန်တော်မသိပါဘူးကွန်ဂရက်စ်လွှတ်တော်ကလည်းခရစ်စမတ်ကာလအားလည်းရဲ့နားတော်မှာဖြစ်ပြီးတော့ကွန်ဂရက်စ်အသစ်တရဖြစ်လာတော့မှာပါ
အခုအလွှတ်တော်ရဲ့ပြဋ္ဌာန်းချက်ကိုအတည်ပြုလိုက်တာဟာအမေရိကန်တမန်တော်နဲ့ Trump အစိုးရအပေါ်မှာတော့တိုက်ရိုက်ဩဇာဖဲမှုမရှိနိုင်ပေမဲ့အဓိကအားဖြင့်ပြည်သူလူထုရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာအများကြီးကျဆင်းသွားနိုင်တယ်လို့လည်းပမကဒေးဗစ်ဆိုင်းဘာကပြောကြားသွားပါတယ်ခင်ဗျာ